ဒေါက်အောင်ဆန်းစုကြည်ရဲ့ဒီကနေ့မနက်ပိုင်းကနေညနေအထိဟောပြောပွဲတွေဟာဝန်ထမ်းလေ့ကျင့်ရေးကျောင်းနဲ့တပ်မိသားစုတွေနေထိုင်တဲ့ရဲမုံနေရာတွေမှာဟောပြောခဲ့တာဖြစ်ပါတယ် NLD အစိုးရဖွဲ့မယ်ဆိုရင်ပါတီကကိုယ်စားလှယ်တွေကိုဦးစားပေးမှာမဟုတ်ပဲနိုင်ငံကိုအကျိုးပြုနိုင်တဲ့ပြင်ပကပညာရှင်တွေနဲ့အစိုးရကိုဦးစားပေးဖွဲ့စည်းမယ်လို့ဒေါက်အောင်ဆန်းစုကြည်ကကတိပေးပြောပါတယ်ဒီကနေ့ဟောပြောခဲ့တဲ့အထက်ကလဲကူးမြို့နယ်ဖောင်ကြီးဟာဗဟိုဝန်ထမ်းလေ့ကျင့်ရေးကျောင်းရှိတဲ့နေရာဖြစ်တာကြောင့်ဝန်ထမ်းတွေနဲ့ပတ်သက်ပြီးပြောပါရယ်ဝန်ထမ်းတွေကိုဂုံတိတ်ခါရှိရှိထမ်းဆောင်နိုင်အောင်အစိုးရကလှုပ်ဆောင်မပေးတဲ့အပြင်လက္ခဏာကိုလောက်ငှအောင်မပေးထားတဲ့အတွက်လက်ပေးလက်ယူဖြစ်ရကြောင်းဒါဟာစနစ်မကောင်းလို့ဖြစ်ကြောင်းဒေါအောင်ဆန်းစုကြည်ကဖောင်ကြီးမှာပြောလိုက်ပါရယ်ဒီတ
ော့ဒီမှာတော့အုတ်ချုံရေးပိုင်းဆိုင်ရာမပြီးပင်တာဟာဒီလိုကိစ္စတွေနဲ့လည်းအများကြီးဆိုင်တယ်ဒါဟာစနစ်ပဲဝန်ထမ်းတွေကိုပြည်သူရဲ့ဝန်ထမ်းကိုထမ်းဆောင်နိုင်အောင်လို့ပြည်သူ့ရဲ့ဝန်ထမ်းထမ်းဆောင်တဲ့နေရာမှာကောင်းသိခါရှိရှိနဲ့ထမ်းဆောင်နိုင်အောင်အောင်လို့မလုပ်ပေးဘူးဥပမာဆိုရင်ကျမတို့နိုင်ငံတနိုင်ငံလုံးမှာလက်ပေးလိုက်ယူရှိရတဲ့အကြောင်းတစ်ခုကဘာလဲဆိုတော့ဝန်ထမ်းတွေကိုလုံလောက်အောင်မှလက်ကမပေးထားပဲလုံလောက်အောင်လက်ကမပေးထားတဲ့အခါကျတော့လက်ဖက်ရဘိုးနဲ့ဖြစ်ရတော့ပေါ့တော့အဲ့ဒီကနေစလာတဲ့ပျက်စီးမှုတွေပါဒါကြောင့်စနစ်တနည်းစနစ်တစ်ခုကိုမပြင်မဲနဲ့ကျမတို့ပြည်သူတွေရဲ့မိသတူဝဘဝတွေကောင်းမွန်လာအောင်လို့ကျမတို့လုပ်လို့မရဘူးဒီစနစ်ကိုပြင်ရမယ
်ဒါအပြင်ဝန်ထမ်းလက်ကျင်ရေးကျောင်းမှာဘာတွေသင်ပေးနေတယ်လဲဆိုတာနဲ့ပတ်သက်ပြီးသူဂျပန်နိုင်ငံမှာသူတေသနလုပ်ခဲ့စဉ်ကဖောင်ကြီးဝန်ထမ်းလက်ကျင်ရေးကျောင်းတက်ခဲ့တဲ့ပညာရှင်တဦးပြောပြချက်ကိုလည်းပြန်ပြောပြပါတယ
်ကျမကိုယ်တိုင်သိရတဲ့ဖောင်ကြီးတင်သားမှာဝင်သားနေကိုတင်တာကြားတာတွေနဲ့ပတ်သက်လို့ကျမနည်းနည်းပြောပြစီကျမဂျပန်မှာပေါ့နော်ဟိုသုတေသနလုပ်နေတဲ့အချိန်မှာမြန်မာနိုင်ငံကနေပြီးတော့ဂျပန်မှာတင်သားတက်ဖို့ဆိုပြီးလွှတ်ထားတဲ့ဆရာဝန်တွေရှိပါတယ်အမျိုးသမီးဆရာဝန်တယောက်နဲ့ကျမငါခင်တယ်ခင်တော့အဲ့ဒီအမျိုးသမီးဆရာဝန်ကကျမကိုပြောပြအဲ့ဒီဆရာဝန်ကတော်ပါတယ်အင်တာနက်ရိုးတယ်အလုပ်လည်းစူးစမ်းတယ်အဲ့တော့ကဘယ်လိုပြောလဲဆိုတော့ဂျပန်ကိုရောက်လာတဲ့အခါကျတော့ဂျပန်စာမတတ်ဘူးပေါ့နော်ဂျပန်စာဘာသာစကားမတတ်တော့နည်းနည်းပါးပါးသင်ဖို့အချိန်ပေးရတယ်ဆိုမှလို့ရှိရင် तू သင်တန်းမှာဘာမှမလိုက်နိုင်ဘူး तू ဘာမှနားမလည်ဘူးအဲ့တော့ तू ကို तू ဂျပန်ဆရာကြီးကမေးတယ်တဲ့ तू ကကြားလာဖို့အဲ့လိုဖောင်ကြီးသင်တန်းဆိုတာကိုတက်ရတယ်ပေါ့နော်အဲ့ဒီအချိန်တုန်းကအခုလည်းဒီလိုပဲနဲ့တူပါတယ်ဝင်သားများကိုအကြောင်းကြောင်းကြောင်းနိုင်ငံသားမှသင်တန်းတွေမလွတ်ခင်မှာဖောင်ကြီးသင်တန်းမသွားဘူးတဲ့လူတွေဆိုရင်ဖောင်ကြီးသင်တန်းတက်ရတယ်အဲ့တော့အဲ့ဂျပန်ဆရာကြီးကမေးတယ်အဲ့တော့မင်းတို့တွေတဲ့ဖောင်ကြီးသင်တန်းကိုဂျပန်မသွားခင်တက်ရတယ်ဆိုတော့ဂျပန်စာမသင်ပေးလိုက်ဘူးလားဆိုတော့သူကမသင်ပေးပါဘူးလို့ပြောတယ်တဲ့ပြောတော့အဲ့ဂျပန်ဆရာကြီးကမေးတယ်တဲ့ဒါလို့ဆိုလို့ရှိရင်မင်းတို့ဘာလို့သင်ပေးလိုက်လဲဆိုတော့အဲ့ဒီဆရာဝန်မစဉ်းစားတယ်ဂျပန်လူတနပ်ပြတာသင်ပေးတယ်အဲ့တော့ဂျပန်ဆရာကြီးကအားအားသင်သွားတယ်ဂျပန်ကိုလာမယ့်အမျိုးသမီးဆရာမကိုဂျပန်စာမသင်ပေးမင်းနဲ့သနပ်ပြသင်ပေးလိုက်တယ်ဆိုသူလုံးဝနားမလည်နိုင်ဘူးဖြစ်သွားတယ်တကယ်လိုအပ်တဲ့ဟာတွေမသင်ပေးမင်းနဲ့ဘာလို့လျှောက်သင်ပေးနေလဲဆိုတော့တော်တော်စဉ်းစားကြပဲ
တချို့အဖွဲ့အစည်းတွေကပုံကိုတွေကလမ်းဖောက်တာတရားဆောက်တာတွေကိုပြပြီးမဲပေးဖို့ပြောနေကြတာတွေလည်းရှိနေကြောင်းအဲ့ဒီလုပ်ငန်းတွေဟာပြည်သူဗန္ဒာငွေနဲ့ဆောက်လုပ်ထားတာသာဖြစ်ကြောင်းလည်းပြောပါတယ်
လမ်းဆောက်ပေးပါလေ၊ဒါသာဆောက်ပေးပါလေ၊လမ်းဖောက်ပေးပါလေ၊လျှက်စီမိအောင်လုပ်ပေးပါလေ။အဲ့ဒါကြောင့်မလို့ဒါကတော့အဲ့ဒီလိုအဲ့ဒါကြောင့်မလို့မဲပေးပါလို့ပြောတော့ကျမတို့ရှင်းရှင်းပဲရိုးရိုးပဲရှင်းပြပြစီလမ်းဖောက်တာ၊ဒါသာဆောက်တာ၊လျှက်စီမိသွဲပေးတာအဲ့ဒါတွေအားလုံးဟာပြည်သူပိုက်ဆံတဲ့လုပ်တဲ့ကိစ္စတွေပါလို့ပြောပြတယ
်။လက်ရှိအချိန်ဒီမှာNLD အပြင်တခြားတည်တည်ပုဂ္ဂလတွေကိုမဲပေးဖို့စဉ်းစားနေသူတွေရှိနေနိုင်ကြောင်းနဲ့မဲတမဲတိုင်းဟာတံပိုးရှိတဲ့အတွက် NLD ပါတီကိုသာမဲထည့်ကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်
။တချို့နေရာတွေမှာဆိုရင်ကိုယ့်ရဲ့ရဆွေရမျိုးတွေကလည်းတခြားပါတီဘက်ကဒါမှမဟုတ်တည်တည်ပုဂ္ဂလအနေနဲ့ဝင်ပြီးတော့ပြိုင်နေတာရှိကြတယ်။အဲ့တော့ဒီရဆွေရမျိုးတွေကိုအာဏာသောအဖြစ်တချို့ကဩသူ့ရောအာဏာသောအဖြစ်မဲလေးပေးလိုက်ပါမယ်။ဒါအဖွဲ့ချုပ်ကတော့လည်းမဲပြီးအများကြီးရမှာပဲကျွန်တော်ပေးလိုက်ကျွန်တော်မဲလေးကြောင့်တော့ထူးခြားမှာမဟုတ်ပါဘူးလို့အဲ့လိုထင်တဲ့လူတွေရှိပါလိမ့်မယ်အဲ့တော့ကျွန်မပြောချင်တာမဲတမဲတိုင်းတမဲတိုင်းဟာထူးခြားပါလေမဲတမဲတိုင်းတမဲတိုင်းဟာအင်မတန်မှအရေးကြီးပါလေအဲ့တော့ကျွန်မကတော့မဲတမဲတိုင်းတမဲတိုင်းတစ်ခု
NLD ပါတီရဲ့ကိုယ်စားလှယ်တွေမျက်နှာတွေကိုမကြည့်ကြပဲအဖွဲ့ချုပ်ရဲ့အလံကိုပဲကြည့်ပြီးမဲပေးကြဖို့ကိုလည်းဒေါ်အောင်ဆန်းစုကြည်ကဒီကနေ့ဟောပြောပွဲမှာပြီးတိုက်တွန်းခဲ့တာတွေ့ရပါတယ်ခင်ဗျာ